Of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ3ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19နဲ့25ဒိုကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်ဘူးကကျမစုမောပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်အောင်ပါ။ဒီညနေခင်းသတင်းတွေကိုကိုရန်နိုင်ငံရဲ့ညချင်ညာပေးသွားမှာပါ။ American ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအပြည့်ထောက်ခံသူတွေဖြစ်ကြောင်းဒီကနေ့ဒီမဲယုံတွေကိုကိုရန်တွားရောက်ကြီးရှုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်အပိုင်းစားတွေကိုရှာဖွေသူရင်ကုန်သမားတဦးသေဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဒီလိုထိတဲရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေကတော့ဒီကနေ့ကျင်းပပြီးစီးခဲ့တဲ့ဂျားဖြက်ရွေးကောက်ပွဲဆိုင်ရာအထူးသတင်းတွေကိုစူးစီးတင်ပြပေးဖို့ရှိတဲ့အထက်ဒီကနေ့မဲလာပေးတဲ့မဲဆန္ဒရှင်တွေအခြေအနေကဘယ်လိုရှိပါသလဲ
။ဒီနေ့ဆောက်လာရတဲ့အထူးအားလုံးဖွင့်တယ်ပေါ့နော်။ဒီနေ့ဝါလည်းဖွင့်ထားတော့ဒီဖြစ်ပြီးတော့ဒီမဲပေးတဲ့သူတွေဒီအေးအေးခံရတဲ့မဲပေးနေတော့မဲပေါ့နော်။မဲပေးတဲ့ဒီအခြေအနေဆိုရင်တော့2015ခုရွေးကောက်ပွဲကြီးမှာတော့အဲ့လိုပြီးတော့ကျွန်တော်မများဘူ
း။ဒီတိုင်းရင်းဒေသတွေမှာမဲလာပေးသူတွေကတိတိတသားနေပါသွားပြင်မဲ့လို့ဒီကနေ့ကျင်းပခဲ့တဲ့ဂျားဖြက်ရွေးကောက်ပွဲကအအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အကြောင်းဒီသတင်းပေးပို့ချက်တွေနဲ့အတူမဲယုံတွေကိုတာဝန်ခံပေးနေတဲ့မဲယုံမှုတွေရဲ့ဆောင်ရွက်ချက်တွေလိုအပ်ချက်တွေရှိနေသေးတယ်လို့ဂျားဖြက်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောကြတဲ့အကြောင်းဂျားဖြက်ရွေးကောက်ပွဲသတင်းတွေကိုစူးစီးတင်ပြပေးထားတာနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ဂျားဖြက်ရွေးကောက်ပွဲအတွက်မဲယုံတွေပိတ်နေပြီဖြစ်တာကြောင့်မကြခင်မှာဒီမဲရလတ်တွေကိုသိရတော့မှာပါနိုင်ငံတော်ဝန်လက်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်နေရာ13ခုအတွက်ရွေးကောက်ပွဲပြန်လည်ကျင်းပတာပါပြည်နယ်၄ခုနဲ့တိုင်းဒေသကြီး၅ခုတို့ကလက်လက်နေရာတွေအတွက်အခုလိုရွေးကောက်ပွဲကျင်းပတာပါဒီကနေ့မှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်လည်းတာမွေမဲဆန္ဒနယ်မှာလာရောက်မဲပေးခဲ့ပါတယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD အာဏာရလာပြီးတဲ့နောက်ပိုင်းဒုတိယကြိမ်ကျင်းပတဲ့ရွေးကောက်ပွဲဟာ NLD ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လူမှုသဘောထားစစ်တမ်းကောက်ယူပွဲလို့လည်းအကြက်အကျတချို့ကပြောပါတယ်ဒီကနေ့ကျင်းပတဲ့ဂျားဖြက်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုလေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Scott Massey ကဒီ American ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအပြည့်ထောက်ခံသူတွေဖြစ်ကြောင်းသတင်းတော့တွေကိုပြောပါတယ်ဒါပြင်နိုင်ငံအုပ်ချုပ်ရေးမှာပြည်သူတွေလိုလားတဲ့ပွင့်လင်းမြင်သာမှုရှိတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုကိုအမေရိကန်တန်ယုံကအားပေးထောက်ခံကြောင်းလည်းဆိုပါရစေ
။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံအပေါ်မှာစီးပွားရေးတံခါးပိတ်ဆို့မှုကိုမရုတ်သိမ်းမှုဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်တွေအားကောင်းလာအောင်လုပ်နိုင်ဖို့ရှိရဲလို့မြောက်ကိုရီးယားကသတိပေးလိုက်ပါရစေ။သောက်ကြာနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တကယ်လို့အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေကိုမရုတ်သိမ်းမှုဆိုရင်မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့နျူကလ িয়ার အင်အားနဲ့စီးပွားရေးဖွံ့ဖြိုးမှုတပြိုင်တည်းထဲတိုးတက်လာစေမဲ့ပြုံချင်းမူဝါဒကိုပြန်အသုံးပြုလာနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒါမဲ့လည်းအမေရိကန်နဲ့ကုလရှိလုပ်နေတဲ့နျူကလ িয়ার ဆွေးနွေးမှုကိုရပ်ပစ်မယ်လို့ချိန်ညှောက်တဲ့အထီးတော့မရောက်ခဲ့ပါဘူး။ဒါမဲ့နှစ်ဖက်ဆက်ဆံရေးတိုးတက်လာမှုနဲ့တန်ခတ်ပိတ်ဆို့မှုဟာတဟဇာရမှာဖြစ်ပဲတသက်စီဖြစ်နေတယ်လို့လည်းသူတို့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်အစိုးရဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့အမေရိကန်သမ္မတထရမ့်တို့စင်ကာပူမှာလုပ်ခဲ့တဲ့တမိုင်းဝင်တွေ့ဆုံမှုအတွင်ခရီးပြူထားတာတွေကနေလမ်းလွှဲအောင်လုပ်နေတယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကဆွဆွဲပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်မီယိုဟာပြီးခဲ့တဲ့အောက်တိုဘာလကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းမှာမြောက်ကိုရီးယားကောင်းဆောင်ကသူ့ရဲ့နျူကလ িয়ার ဖြတ်သိမ်းရေးဤမန်းချက်ကိုရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ Fox သတင်းဌာနနဲ့တွေ့ဆုံမိမြန်ကန်အတွင်းမှာဝန်ကြီးပေါ်မီယိုကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်ကိုအတည်ပြုဖို့ကအရေးကြီးဆုံးကိစ္စဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။သူအနေနဲ့ရှေ့သတင်းမှတွေ့မှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိတယ်လို့ဝန်ကြီးပေါ်မီယိုကပြောပေမဲ့ဘယ်နေရာဘယ်နေ့မှာတွေ့မယ်ဆိုတာကိုတော့ပြောမသွားခဲ့ပါဘူးခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစားတွေကိုရှာဖွေသူရင်းကိုတမတအုပ်တည်ဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ Lion Air လေကြောင်းအမှတ် JT610 ဟာတင်းလာနေကဂျကာတာကနေပြန်တက်ခဲ့ပြီးမင်းနှစ်ပိုင်းအတွင်းမှာပဲဂျာဗာပင်လယ်ထဲပြတ်ကျခဲ့တာပါ။အသက်48နှစ်အရွယ်အင်ဒိုနီးရှားရင်းကိုတမစီယာချရယ်အန်တိုဟာတောက်ကြာနေမှာရေဖီအားနဲ့ပတ်သက်တဲ့မတော်တဆဖြစ်တဲ့အကြောင်းကြေလွန်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အန်တိုဟာစက်တင်ဘာလအတွင်းမြေငလျင်နဲ့ဆူနာမီဒဏ်ခံရတဲ့ပါလူဒေသကကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းကူညီခဲ့သူပါ။ဒါအပြင်လွန်ခဲ့တဲ့၄နှစ်နီးပါးက Air Asia လေယာဉ်ပြတ်ကျရမှာလည်း ခရီးသည်တွေကိုကယ်ထုတ်ခြင်းမှာပါဝင်ကူညီခဲ့ပါသေးတယ်။လေယာဉ်ပြန်သန်းမှုဆိုင်ရာချက်လက်တွေကိုမှတ်တမ်းတင်ပေးထားတဲ့ Black Box ကိုတော့အင်ဒိုနီးရှားရေတဲ့ရင်ကိုသမားတွေကရှာဖွေတွေ့ရှိထားပါတယ်။စီစားသက်သာအောင်အခုနောက်ဆုံးထုတ်လုပ်ထားတဲ့ Boeing 737 MAX 8လေယာဉ်မျိုးစားပထမဆုံးပြတ်ကျတာလေးဖြစ်တာကြောင့်ဒီလေယာဉ်မျိုးစားအလုံးကိုပြန်ပြီးတော့စစ်ဆေးဖို့အင်ဒိုနီးရှားတည်ယူပို့ဆောင်ရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်။Lion Air လေကြောင်းလိုင်းဟာဒေါ်လာ 6.2 ဘီလီယံပိုးလေယာဉ်သစ်အစီး50ကိုမှာယူထားတာပါအခုပြတ်ကျတဲ့လေယာဉ်ဟာနှစ်လသာပြန်တန်းရသေးတာဖြစ်ပြီးတော့ဒီပြတ်ကျမဲ့ခီးစဉ်မတိုင်ခင်ညမှာအပန်းဖြေကျွန်းပါလီကနေဂျကာတာကိုပြန်လာရမှာဤပညာပိုင်းဆိုင်ရာပြဿနာရှိခဲ့ပေမဲ့ပြန်လည်ပြင်ဆင်ထားပြီးဖြစ်တယ်လို့ဆိုပါတယ်အခုခါမှာတော့အာနာပိုင်းနေက Lion Air ပြုပြင်ထိန်းသိမ်းရေးညွှန်ကြားမှုနဲ့လေယာဉ်ကိုပြန်တန်းခွင့်ပြုတဲ့ပြုပြင်ထိန်းသိမ်းရေးတာဝန်ရှိသူတွေကိုလုပ်ငန်းခွင်ကနေရနာထားခိုင်းပါတယ်လေယာဉ်ပြတ်ကျရမှာလေယာဉ်ပေါ်လိုက်ပါသွားသူခရီးသည်189ဦးနဲ့အမှုရမ်းတွေအလုံးသိဆုံးသွားပါတယ်အချိန်အဟုန်နဲ့ကြီးထွားလာနေတဲ့အင်ဒိုနီးရှားလေကြောင်းလုပ်ငန်းဟာခရီးသည်ဘေကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ်ဆရာကြောင့်အမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာသူတို့နိုင်ငံတွေမှာဒီလေကြောင်းလိုင်းပြန်တန်းခွင့်ကိုအရင်တုန်းကပိတ်ပင်ခဲ့ဘူးပါတယ်ခင်ဗျာ
အစ္စလာမ်အသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော်ကားမှုနဲ့ဆွဆွဲခံထားတဲ့ခရစ်ယာန်အမျိုးသမီးတဦးနဲ့ပတ်သက်တဲ့အမှုကိုပါကစ္စတန်နိုင်ငံတရားရုံးချုပ်ကပြစ်မှုရှိကြောင်းစီရင်ချက်ချခဲ့တဲ့အတွက်အစ္စလာမဘတ်မြို့မှာဆန္ဒပြမှုတွေဖြစ်ပွားနေတာ၃ရက်ရှိနေပြီဖြစ်ပါတယ်။တောက်ချာနေနောက်ပိုင်းတုန်းကတော့ပါကစ္စတန်ဆိုးရွားနဲ့ညီနိုင်ဖျံပြည်အဖွဲ့တစ်ခုရဲ့ဆောင်ရွက်ချက်ကြောင့်အစ္စလာမစ်အုပ်စုတွေနဲ့သဘောတူညီမှုတစ်ခုရခဲ့ပါတယ်။တရားရုံးချုပ်ကချမှတ်လိုက်တဲ့အမိန့်နဲ့ပတ်သက်ပြီးတော့လူများစုကလက်မှတ်ထိုးပြီးအသနာခံလောက်ကိုကြားနာစဉ်ကာလအတွင်းမှာအဲ့ဒီအမျိုးသမီးပါကစ္စတန်နိုင်ငံတွေကနေမထောက်ခွာနိုင်အောင်ဥရေရလှုပ်ဆောင်စရာရှိတာတွေလုပ်ဖို့အစိုးရကသဘောတူညီခဲ့တာပါ။DLYR Islamic အုပ်စုဝင်တွေကနိုင်ငံတော်ကမျိုးကြီးတွေရဲ့လမ်းမတွေကိုပိတ်ဆို့ခဲ့ကြပြီးတော့ရိတ်နယ်နဲ့တညာလုံးပြည်ပခါတွေဖြစ်ခဲ့ကြပါတယ်။လက်ကင်ဖုန်းတစ်ခုနဲ့ရိုက်ထားတဲ့ဗီဒီယိုတစ်ခုမှာဆိုရင်တော့ဆန္ဒပြတဲ့သူတို့ကပစ္စတိုတနက်ကိုကင်ပြီးတော့ပြစ်နေတာကိုတွေ့ရပါတယ်။အစာပြီပြီဆိုတဲ့ခရစ်ယာန်မျိုးသမီးရဲ့အမှုမှာအပြစ်မရှိကြောင်းနိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပိုင်းမှာဗုဒ္ဓဦးနေကလေးကဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပါတယ်။အငင်းပေါ်စရာဖြစ်နေတဲ့ပါကစ္စတန်နိုင်ငံရဲ့ဘာသာရေးစော်ကားမှုဆိုင်ရာဥပဒေအရအာရှဘီဘီဟာ2010ခုနှစ်ကတည်းကတည်တံအပြစ်ပေးခံထားရတာဖြစ်ပါတယ်။အာရှဘီဘီကရေးတိုက်တာကိုသူမဟာခရစ်ယာန်ဘာသာဝင်ဖြစ်တာကြောင့်ငင်းဆုခဲ့ရတာနဲ့တခြားအမျိုးသမီးတွေနဲ့အခြေတင်စကားများခဲ့ပြီးပြဿနာတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ဖြစ်ပါတယ်။သူမကတော့သူမကိုမဟုတ်မမှန်ဆွဆွဲခဲ့တယ်ဆိုပြီးတော့အာရှဘီဘီကပြောပါတယ်မနေ့တုန်းကလည်းတခြားဘာသာရေးအုပ်စုတွေရဲ့ဆန္ဒပြမှုတွေရှိခဲ့တယ်ဆိုပေမဲ့လည်းငင်းတော့ရှိခဲ့ပါတယ်ဆန္ဒပြမှုတွေကိုတော့ရုပ်မြင်သံကြားကနေမထုတ်လွှင့်မှုပါကစ္စတန်အစိုးရကတားမြစ်ထားပါတယ်ခင်ဗျာ
ဒီ American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်စနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာနိုဝင်ဘာ6ရက်နေ့မှာကျင်းပမဲ့ American လွတ်တော်ဂျာကာလာရွေးကောက်ပွဲဒါမှမဟုတ် 2020 မှာကျင်းပမဲ့သမရရွေးကောက်ပွဲရလက်အရှုပ်ထွေးတွေဖြစ်အောင်ရုရှားတွေဂျာဝင်နောက်ဆက်နိုင်မလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ American ဘက်ကသတိထားစောင့်ကြည့်နေပါတယ် American ကာကွယ်ရေးနဲ့လူညိုရေးရာတာဝန်ရှိသူတွေကရုရှားဟာ American စစ်တပ်ကိုကြီးစံတွေမစ်ဆိုင်းဒုံးကျည်တွေနဲ့အနိုင်ယူဖို့တဲ့လူမှုကွန်ရက်ကနေတဆင့်မမှန်သတင်းတွေဖြန့်ဖြူးပြီးတော့စိတ်ဝမ်းကွဲအောင်လှုပ်ဆောင်နေကြောင်းပြောပါတယ် VOA အနေနဲ့ကာကွယ်ရေးနဲ့လူညိုရေးဆိုင်ရာတာဝန်ရှိသူတွေကိုရုရှားတွေရဲ့ဒီဆောင်းချက်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာတော့သူတို့ကဖြေကြားခြင်းမရှိပါဘူး။ဒါပေမဲ့လည်း American စစ်ဖက်တပ်ဖွဲ့ဝင်တွေရဲ့အမြင်ပြောင်းလဲအောင်နဲ့သူတို့ရဲ့လုပ်ရက်တွေကတော့ဒီစိုးရင်စရာဖြစ်တယ်ဆိုတာကိုတော့အတိအပြုပြောကြပါရစေ။ Internet Cyber မူဝါဒဆိုင်ရာဒုတိယလက်ထောက်ကာကွယ်ရေးဝန်ကြီး Ed Wilson ကတော့ဒီလိုအခြေအနေတွေကြောင့်အနီးကပ်သတိထားစောင့်ကြည့်နေကြောင်းပြောပါရစေ။ဒါ့အပြင်ဒီတပ်ဖွဲ့ဝင်များပြားကိုဘယ်လိုပညာပေးလေ့ကျင့်သင်ကြားစေမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်လည်သုံးသပ်နေကြောင်းနဲ့တပ်ဖွဲ့ဝင်တွေအပြင်ကာကွယ်ရေးဌာနနဲ့ဆက်စပ်တဲ့အစိုးရအေဂျင်စီတွေမှလည်းအလားတူဆောင်ရွက်မှာဖြစ်ကြောင်းပြောကြပါရစေ။
အဲဒါဆိုရောင်းတွေနဲ့ဆက်ဆက်တဲ့အရှိလေပိုင်းဒေသကကျမ်းမသမားတွေဟာမက္ဆီကိုနိုင်ငံကနေအမေရိကန်နိုင်ငံထဲကိုဝင်ဖို့ကြိုးစားနေတယ်ဆိုတာဟာတကယ်လက်တွေ့အနေထားထက်ပိုပြီးတော့ပြောနေတာဖြစ်တယ်လို့အမေရိကန်တံပြန်အကြမ်းဖက်အဖွဲ့တာဝန်ရှိသူတို့ကပြောကြလိုက်ပါတယ်။မက္ဆီကိုနဲ့ထိစပ်နေတဲ့အမေရိကန်တောင်ပိုင်းဒေသတစ်လျှောက်မှာကာကွယ်နိုင်မှုအားနေတာနဲ့ပတ်သက်ပြီးသူတို့အနေနဲ့စိုးရိမ်မှုရှိပေမဲ့အမေရိကန်ကိုဥတီချီတက်လာနေတဲ့ရွှေပြောင်းချေချသူတွေထဲမှာတော့ IS အဖွဲ့ကလှုပ်ရှားနေသူတွေပါဝင်မှုမရဘူးလို့လည်းသူကပြောပါတယ်။ ISIS ဒါမှမဟုတ်တခြားဆူနီအကြမ်းဖက်ဖွဲ့တွေဟာအမေရိကန်တောင်ပိုင်းကနေဝင်ရောက်ဖို့ကြိုးစားနေတယ်ဆိုတော့တက်တဲ့အထောက်အထားမတွေ့ရဘူးလို့လည်းမင်းဖော်လို့တဲ့ဒံမြန်အကြမ်းဖက်နေနေရဲ့အဖွဲ့ရဲ့အကြီးအကဲရာရှိသူက VOA ကိုပြောပါတယ်။ဒါမဲ့လည်းအီရန်ကကြောရောက်နောက်ခံပေးထားတဲ့ Hezbollah အဖွဲ့လို့ရှိရာအကြမ်းဖက်ဖွဲ့တွေနဲ့ပတ်သက်ပြီးတော့သူကဘာမှပြောဆိုခြင်းတော့မရှိခဲ့ပါဘူး။ဒီချိန်ထဲမှာပဲအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုကာကွယ်ဖို့အတွက်ဆေးလွှတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်ရေတွက်ဟာ 8,000 ကျော်သွားပြီလို့လည်းကာကွယ်ဝန်ကြီးဌာနတူက VOA ကိုပြောပါတယ်ခင်ဗျာ။
Sorry တဲ့နော်ဂျမဲကက်ရှူဂီကိုတက်ခိုင်းတဲ့အမေဟာ Sorry Arabia အစိုးရရဲ့ထိပ်ဖိန်းအဆင့်ကနေလာတာလို့တူရကီသမ္မတ Recep Tayyip Erdogan ကပြောလိုက်ပါတယ်။ Sorry ဘရင် Salman ကတက်ခိုင်းတယ်လို့သူမယုံကြည်ဘူးလို့လည်းတူရကီသမ္မတ Erdogan ကဆိုပါတယ်။ Sorry အရှင်မင်းသား Mohammed bin Salman ကိုလည်းတူရကီသမ္မတကဓာတ်ရိုက်မဆွတ်ဆွဲပါဘူး။ Washington Post သတင်းစာရဲ့ပြန်လည်ဆောင်းပါးရှင်တူဖြစ်တဲ့သေဆုံးသူ Sorry တဲ့နော်ဂျမဲကက်ရှူဂီဟာSorry အရှင်မင်းသားကိုဝေဖန်မှုတွေရေးသားခဲ့သူဖြစ်ပါတယ်။သူနဲ့ဆက်ဆက်ထားသူတူရကီမျိုးသမီးနဲ့လက်ထပ်ဖို့လိုအပ်တဲ့စာရဲစာတိုင်းထောက်ထားတွေရဖို့တူရကီနိုင်ငံအစ္စတန်ဘူးမြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုပြီးခဲ့တဲ့လတုန်းကဝင်သွားပြီးတဲ့နောက်ပိုင်းသတင်းတော်ကာရှိုဂီအသက်ခံခဲ့ရတာပါ။ဒီတပ်ဖြတ်မှုရဲ့နောက်ွယ်ကကြိုးကင်သူဘသူလဲဆိုတာကိုထုတ်ဖော်ဖို့နိုင်ငံတကာအတိုင်းဝဲမှာတာဝန်ရှိတယ်လို့တူရကီသမ္မတအာဒိုဝန်ကတိုက်တွန်းထားပါတယ်။
အီဂျစ်နိုင်ငံမှာတောက်ကြနေတုန်းက Coptic Christian ဘာသာဝင်တွေတင်ဆောင်ထားတဲ့ဘတ်စကားကိုတနင်္သမားတွေတိုက်ခတ်ခဲ့ပြီးတော့ခုနှစ်ယောက်ထိဆုံးသွားပါတယ်။ဒါဟာအီဂျစ်နိုင်ငံမှာလူနည်းစုဘာသာဝင်တွေပေါ်မှာအခုနောက်ဆုံးတိုက်ခတ်ခဲ့တဲ့တိုက်ခိုက်မှုလည်းဖြစ်ပါတယ်။ခရီးယံဘာသာဝင်တွေဟာစိန့်ဆန်မြို့ဘုရားကျောင်းမှာပြုလုပ်တဲ့နေချင်းခံတဲ့အခမ်းအနားကိုတက်ရောက်ပြီးတဲ့နောက်တနင်္သမားတွေကအဲ့ဒီဘာသာဝင်တွေစီးနှက်လာတဲ့ဘတ်စကားကိုနိုင်ငံလယ်ပိုင်းကမင်းကြီးပြည်နယ်မှာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီဆုံးသူတွေက6ယောက်ဟာမိသားစုတစုတည်းကဖြစ်ပြီးတော့နောက်ထပ်18ယောက်လည်းဒဏ်ရာရသွားတယ်လို့ Coptic Christian ဘုရားကျောင်းကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. စနေနေ့နေ့ကင်းအတွက်နောက်ဆုံးထိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံထိတ်တန်းရောက်သတင်းလာတွေကတော့ဒီကနေ့ကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲဆိုင်ရာအထူးသတင်းတွေကိုစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ပထမဦးဆုံးရန်ကုန်ဘက်မှာမဲထဲဝင်မှုအခြေအနေတွေကိုကြည့်ရအောင်ပါ။ဒီကနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲတွေအတွက်ရန်ကုန်မြို့မှာတော့တချို့မြို့နယ်တွေမှာမဲဆန္ဒရှင်တွေမဲလာပေးခဲ့ကြပါတယ်။မဲယုံတွေထဲမှာမဲလာထဲသူတချို့ကိုလိုက်ပြီးတော့မေးမြန်းကြည့်တဲ့အခါမှာတော့တော်တော်များများကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုထောက်ခံနေကြဆဲဖြစ်ကြောင်းနဲ့လက်ရှိတွေ့ကြုံနေရတဲ့လူမှုဘဝအခက်အခဲတွေကလည်းဟိုးအရင်ကတည်းကအသားကျလာတဲ့အခြေအနေဖြစ်တဲ့အတွက်ထူးပြီးတော့စိတ်ပြတ်မနေတော့ဘူးလို့ပြောကြတာတွေလည်းကြားခဲ့ရပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်မဲလာပေးခဲ့တဲ့တာမွေမြို့နယ်ကအမှတ်3မဲယုံကိုတွားရောက်တည်ယူခဲ့တဲ့မက်မေခတည်င်းပေးပို့ထားတာနားဆင်ပါရှင်။
လက်လက်မဲဆန္ဒနဲ့73နေရာအတွက်ကျင်းပပြီးတဲ့ဂျားဖြတ်ရွေးကောက်ပွဲတွေဒီကနေ့စတင်ကျင်းပနေပါပြီ။ကျွန်မအခုရောက်နေတဲ့နေရာကတော့သမရာကြီးဦးဝင်းမြင့်ကိုရိုင်းမဲလာပေးမယ်ဆိုတဲ့ကြောင်မြောင်းတာမွေတွေကမဲယုံနံပါတ်3ရှေ့မှာဖြစ်ပါတယ်။တာမွေမြို့နယ်ကမဲဆန္ဒရှင်ပြည်သူတွေဘက်ကကိုစလေလောင်းနေနဲ့ပတ်သက်ပြီးဘာတွေမျှော်လင့်ထားတယ်လဲဆိုတာကိုပတ်သက်လို့မေးမြန်းပြစ်တာမှာတော့
တိုက်စီကကောင်းလို့ကိုပဲတိုက်စီကြီးတို့တက်ဖို့လ
ဲ။စိတ်အားရွယ်ရောအခုမျှော်လင့်ပါဘူး။ဘာလို့လဲဆိုတော့အားလုံးစုပေါင်းပြီးလုပ်ပါပဲဒီကိုယ်စားလှယ်တယောက်တည်းကနေရန်တာမဟုတ်ဘဲနဲ့အခုဥမာအုတ်ချုပ်ရီပိုင်းဆိုအုတ်ချုပ်ရီပိုင်းကနေသွားမဲ့ကိစ္စတွေရှိတာပေါ့နော်ရှိတဲ့အခါကျတော့အခုရက်ွက်ထဲမှာနေတဲ့ပြည်သူတယောက်အနေနဲ့ရှိတဲ့အခါမှာတချို့တချို့သောအုတ်ချုပ်ရီနဲ့ဒီကိုယ်စားလှယ်တွေနဲ့အချိတ်ဆက်လွတ်နေရလေးတွေ့ရတယ
်ဒီဝင်ပြိုင်နဲ့ပါတီတွေကကူးဖွဲ့တော်မှာဖြစ်နေတဲ့အတွက်တော်တော်လူတော်တော်များများစိတ်ဝင်စားကြတယ်ပေါ့အဲ့ဒီပုံမှာလည်းကျွန်တော်တို့ကလည်းဘယ်လိုပြောမလဲဆိုတော့စိတ်ဝင်စားတာပေါ့လေဒီလိုပါတီတွေမှာဒါမှကျွန်တော်တို့နှစ်သက်ကတော့ပါတီတွေပဲရှိတာပဲအဲ့တပါတီကကျွန်တော်ဟို2015ဟိုခင်းနေရတယ်အဲ့တပါတီကိုပဲနှစ်တက်လို့တပါတီကိုပဲပြီးခဲ့လိုက်
တာမွေမဲဆန္ဒနေနဲ့စိတ်ကမ်းမဲဆန္ဒနေနှစ်ခုမှာလက်ရှိအာဏာရ NLD ပါတီအပါအဝင်ပါတီကြီး၈ခုလောက်ကလွတ်တော်ကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်
ဒီမှာ NLD ပါတီပဲမဲပေးခဲ့ပါတယ်ဘာလို့လဲဆိုတော့ဟိုဒီကမှတော့ NLD ပါတီအမေစုကိုပဲဟိုခြိုက်တာလေအဲ့တော့အဲ့ဒါပဲအားပေးခဲ့
လက်ရှိတော့အားနည်းချက်အနေနဲ့ကျွန်တော်တို့ကသိမမြင်ဘာလို့ဆိုတော့ပြပောင်းမြင်မှာဆိုကျွန်တော်တို့ခံစားခဲ့ရတဲ့ဟာမျိုးကျွန်တော်ဘာလို့ဆိုတော့ကျွန်တော်မွေးကလေးကအခုချိန်ဒီခံစားနေရတဲ့ဟာတွေကအခုနောက်ပိုင်းမှာတိုးတက်မှုဆိုချက်ချင်းတော့ပြောင်းလာတယ်ကြောင်မရှိဘူးပြက်ချင်းနေတာရွှေချက်ချင်းချက်ချင်းပြောင်းလာမယ်ဆိုတော့ဖြစ်မှုဖြစ်နေတာဒါကျွန်တော်တို့အချိန်လေးပေးရမယ်နားလေးလည်ပေးရမယ်ဒါကျွန်တော်တို့ကဆက်လက်ပြီးတော့အပိတ်ထောက်ခံနေရပါတယ
်အခုကြားပြရွေးကောက်ပွဲမှာနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်း69ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ချင်းပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်ရခိုင်ပြည်နယ်တွေအပြင်ရန်ကုန်တိုင်းစကိုင်းတိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်း Sare Dante da Giriga, Ludo Aditie, Lilla Niari at Shim Jan Yuka Kanjaya Mava. And anybody Usane, Asura de Labi, Tony Jo Galama, Jimpare, Tabia Yuka Webtidlo, Natana Se Pinima, Jimbame, Tudu Yuka Webti Matangi, now song Jimbara Pipwe, Shide, Tabia Yuka Web to Kule Pipare. And anybody in Nine, Tiyuka Webmania, Amyazugo, and Nayabu Kakele Melu, Tonta Nizara Shivare.
Tabia Yuka Web, Zalame, Zalatriha.
နောက်ထပ်ဆန်ကားတော့ကအနေဒီပါတီရဲ့2024ရွေးကောက်ပွဲအတွက်အားစမှုတစ်ခုဖြစ်တယ်လို့နိုင်ငံရေးလှလှာတုံးသက်သူတွေကတော့တုံ့သက်လျက်ရှိပါတယ်ရှင်။ကိုရိုင်းသတင်းသွားယူခဲ့တဲ့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတိုင်းဒေသတွေကကြားဖြတ်ရွေးကောက်ပွဲအခြေအနေကိုလည်းတင်ပြပေးကြပါမယ်။ဒီကနေ့ဂျင်းပါတဲ့ကြားဖြတ်ရွေးကောက်ပွဲပြီးနေ၄ခုကမဲပေးမှုအခြေအနေ VOA မြန်မာပိုင်းကသတင်းတော်ကိုမိုးစောကစူးစီးတင်ပြပေးထားပါတယ
်။ဟုတ်ကဲ့ဒီနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲကိုပြည်နယ်၄ခုနဲ့တိုင်းဒေသကြီး၅ခုကလွတ်တော်အသီးသီးကလစ်လက်နေရ73နေရာအတွက်ကျင်းပနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်လူထုသဘောထားကိုကြိုတင်ခန့်မှန်းနိုင်မဲ့ရွေးကောက်ပွဲအဖြစ်သုံးသပ်တာတွေရှိသလိုပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရှိနေတာပါပြည်နယ်တွေကမဲပေးသူအရေးအတွက်ဟာပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲတဲ့ယော်နေနေတယ်လို့ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေနဲ့ဒေသခံစောင့်ကြည့်လေ့လာသူတွေကပြောပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှာဒီကနေ့မဲပေးမှုအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံသတင်းတော့ကိုမရန်ကအခုလိုပြောပါတယ
်ကျွန်တော်ကတော့ဆက်တင်လာတဲ့နေ့ကတော့တော်တော်ပတ်တယ်လူလို့တင်မလာကြဘူးယုံနေမှလည်းဆေးရခံလုံးတော့ပဲလာပေးကြတယ်ဆက်တင်လာတော့ကြည့်
ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲကဥထုံးအောင်ခိုင်ကနေကင်းနှစ်နာရီလောက်အထိမဲပေးသူတွေလာရောက်နေစေဖြစ်ကြောင်းပြောပါတယ
်။နနေ့၆နာရီကအစ်တို့အားလုံးဖွင့်တယ်ပေါ့နော်။ငယ်ငယ်ကလည်းဖွင့်ဟဲ့ကျွန်တော်တို့ဥဖင်ပြီးတော့ဒီမဲပေးတဲ့လူတွေတီတီငယ်အေးကန်းကန်းနဲ့မဲပေးနေတော့မယ်ပေါ့နော်။ဒီမဲပေးတဲ့ဒီအစီအစဉ်ဆိုရင်တော့ဒီကတော့ကျွန်တော်တို့2015ဒီရွေးကောက်ပွဲကြီးမှာတော့အဲ့လောက်ကြီးတော့ကျွန်တော်မများဘူးကြီး။ဒါကြတဲ့လောလောဆယ်ပြင်ပြီးတော့ပြီးနေပြီရပါတော့။အလောက်လာပြီးရဲ့သူတဲ့ခြေလေးပြည့်ရပြင်မှန်ကြတော့ညနေ၄နာရီလေးကိုသိချင်ကြတော့မှလည်းဒီအိုက်ကြမှာပဲပြည့်ရပြောနိုင်ပါမယ
်။ချင်းပြည်နယ်ဘက်ကအခြေအနေကိုတော့နေကင်း၂နာရီကျော်မှချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲကဦးလင်းကျော်ကအခုလိုပြောပါတယ်
။ကျွန်တော်တို့ဘယ်ပိုင်းခွဲပြောရမလဲခင်ဗျာ။မြို့ပေါ်နဲ့ကျွန်တော်တို့အကြီးအကဲရှိတာပေါ့နော်။မြို့ပေါ်မှာဆိုလို့ရှိရင်တော့ဟို50ရာခိုင်နှုန်းလောက်တော့ဒီချိန်ထိပေးပြီးပြီမြို့ပေါ်တွေမှာ။အဲကျေးရွာတွေမှာဆိုလို့ရှိရင်တော့အခုချိန်80ရာခိုင်နှုန်းတိကိုပေးပြီးပြီ။အဲကျွန်တော်ကကျေးရွာလည်းများလို့
ချင်းပြည်နယ်မှာတော့ကံပက်လက်မှာပြည်သူလွတ်တော်အတွက်တနေရာမတူပီမှာပြည်နယ်လွတ်တော်အတွက်တနေရာလစ်လက်နေတာကြောင့်နှစ်မြို့နယ်မှာကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာတော့ရွေးကောက်ပွဲကိုပုံမှန်ကျင်းပနေပြီးမဲဆန္ဒရှင်ရဲ့တဝက်လောက်လာရောက်မဲပေးထားကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲကလက်ထောက်ညွှန်ကြားရမှုဦးခမောင်ဦးကပြောပါတယ
်။အခုချိန်ကြီးတော့ဤကျမ်းပါခင်ဗျာ။အစမ်းချင်းခံမှန်းတလောက်တော့တဝက်ကျော်လာတော့တဝက်လောက်တော့ရောက်ပြီလို့ခံမှန်းကြည့်တာပေါ့ဗျာဒါတော့အတိအကျကတော့စင်းစရာထုတ်ပြန်မှပြီမှာပါတဝက်လောက်တော့ကျော်ပြီပေါ့ဗျာနော
်ရှမ်းပြည်နယ်လဲချမ်းမြို့နယ်ကအခြေအနေကိုတော့2010ခုနှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဆိုင်ကျော်စီရကအခုလိုပြောပါတယ
်ကျွန်တော်တို့အမြင်မှာတော့မဲလာခဲတဲ့ဥယျာဉ်နည်းများနေတော့သလားလို့တရင်အရာကရှိနေတယ်လူတွေကမဲလာမထဲကြဘူးမထဲကြဘူးဆိုတော့လည်းအကြောင်းမျိုးမျိုးကြောင့်ပါတချို့ကလည်းတစ်ဖက်နိုင်ငံမှာအလုပ်တွားလုပ်တာတို့ရှိမယ်တချို့ကလည်းမဲထဲဖို့စိတ်မဝင်စားတာရှိမယ်တချို့ကလည်းလာထဲပါတယ်ဆရာကြီးတချို့ကသူတို့နာမည်မပါလို့ဆိုတဲ့ဟာလည်းခက်မြတ်များဖြစ်နေတယ်ကြည့်ရမှာဟုတ်ကဲ့အခုရခိုင်နှုန်းရတွက်ရအောင်ရှိရင်ကျွန်တော်ထင်တာလေသုံးပုံတစ်ပုံလောပဲလာထဲအောင်မှရှင်တယ်သုံးဆရာခိုင်နှုန်းပေါ့၄ဆရာခိုင်နှုန်းအဲ့လောက်ကြားမှာပဲရှိမှာရှင်တယ်တချို့ကလည်းစပားရိတ်တင်းချိန်တို့ပြောင်းမှုချိုးချိန်ဆိုတော့လေအဲ့မှာသူတို့ကအလုပ်ကနေပြန်လာမှပဲလာထဲမယ်ဆိုတဲ့ဟာလည်းကြားပါလိမ့်ခင်ဗျ
ရှမ်းပြည်နယ်မဲဆန္ဒနယ်မှာတော့အရင်ကလက်နက်ကိုင်အဖွဲ့အစည်းတွေကမဲဆန္ဒရှင်တွေကိုဖိအားပေးပြီးမဲထည့်ခိုင်းတာမျိုးရှိခဲ့ပူးကြောင်းဝေဖန်တာရှိခဲ့ပေမဲ့ဒီကနေ့မှာတော့အေးအေးဆေးဆေးပဲရှိနေပါတယ်ဒီကနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲကိုရန်ကုန်မန္တလေးမကွေးပဲခူးစကိုင်းစတဲ့တိုင်းဒေသကြီးတွေမှာလည်းကျင်းပခဲ့ပြီးဒီဒေသတွေမှာတော့လက်ရှိအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအသာစီးရနိုင်ကြောင်းတုံ့သက်တာတွေရှိနေပါတယ်
ထာကတော့တိုင်းရင်းနယ်မြေတွေမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေအကြောင်းသတင်းတော့ကိုမိုးစောကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တာကိုတွေ့ရပေမဲ့လို့မဲယုံတွေကိုတာဝန်ခံစီစဉ်ပေးနေတဲ့မဲယုံမှုတွေရဲ့ဆောင်ရွက်ချက်တွေကတော့လိုအပ်ချက်တွေရှိနေသေးတယ်လို့ဂျားဖြတ်ရွေးကောက်ပွဲ က်ဆန္ဒရှင်တွေမဲပေးခွေအခက်ခဲကြုံခဲ့ကြရတယ်လို့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်ခဲ့ကြတဲ့နိုင်ငံရေးပါတီအဖွဲ့တွေကြားမှာလည်းအဆင်မပြေမှုတွေရှိခဲ့တယ်လို့နိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်ဒီကနေ့နိုဝင်ဘာလ3ရက်နေ့စနေမနက်ပိုင်းကနေစလို့တတိုင်းမီလုံးတိုင်းတာနဲ့လစ်လက်မဲဆန္ဒနဲ့စစ်တုံးနေရာမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေကတော့ရေဘူးရအဖြစ်အဆင်ပြေချောမွေ့စွာကျင်းပနိုင်ခဲ့တယ်လို့မဲဆန္ဒရှင်ပြည်သူတော်တော်များများမဲလာပေးတာတွေ့ခဲ့ရတယ်လို့2018နိုဝင်ဘာဂျားဖြတ်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့သူတွေကပြောပါတယ်ရွေးကောက်ပွဲကျင်းပရာမဲယုံတွေမှာမဲယုံမှုတွေရဲ့ကြားမှအချို့ကတော့ညီမျှလာတာကြိုဆိုရမယ့်အချက်ဖြစ်ပေမဲ့လို့မဲယုံမှုတွေဘက်ကနားလည်သိရှိမှုကတော့အားနည်းနေသေးတယ်လို့ကြားဖြတ်ရွေးကောက်ပွဲကိုအဓိကစောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးအိမ်အဖွဲ့ကမက်ခေလေးကသူတို့ဒီကနေ့စောင့်ကြည့်လေ့လာခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။ Okay
အခုလက်ရှိတော့ကျွန်တော်တို့ဒီနောက်ဆုံးအခြေအနေတချို့မဲယုံနေရတော့ရေတွက်လို့ပါပေါ့မဲပေးရဲ့ဖြစ်စဉ်ပြီးတချို့ဟိုရေတွက်နေပါပြီ။အဲ့ဒါအခုကျွန်တော်တို့အခု call center မှာရှိပါတယ်။ကျွန်တော်တို့ရဲ့ဒီ call center ကိုအနေနဲ့ရဲခဲ့ရမှာရှိတယ်။ကျွန်တော်တို့ရဲ့စောင့်ကြည့်လေ့လာသူတွေရှာဖုန်းနေဝင်လို့အခုလက်ခံပြောနေပါတယ်ရှင်။ဒီထူးခြားဖြစ်စဉ်တချို့ဟာလေးရောရှိပါတယ်။ခုနလိုပေါ့ဒီတင်မဲနဲ့ပတ်သက်ပြီးတော့ပေါ့နော်အဲဒီဆောင်းတိလေးလာသူတွေရှင်းရှင်းလင်းလင်းမတိလိုက်တဲ့ဟာမျိုးလေးတွေတချို့နေရာတွေမှာတော့တွေ့ရပါတယ်ရှင်ဒီကျွန်တော်တို့ကနေဥထုတ်ပြန်ခြင်းမှာပါတဲ့အကြိုင်ပဲပေါ့နော်မဲယုံမှုတွေကဆောင်းတိလေးလာသူတွေရဲ့အဲဟာနဲ့ပါနိုင်ငံရေးပါတီမှာဆောင်းတိရဲ့လူတွေနဲ့ရောထွေးပြီးသူတို့လိုအပ်တဲ့စားရစားရင်တောင်းတချို့လူတွေဝင်းဝင်းမပေးရမျိုးတွေဒါပေမဲ့ဖြည့်ရှင်းလိုက်တဲ့အခါမှာတော့ပြေလည်သွားရမျိုးတွေရှိပါတယ်ဒီမဲယုံမှုတွေမှာဟိုပြီးခဲ့2015မှာဆိုအများစုကအမျိုးသမီးတွေဖြစ်ခဲ့တာပေါ့နော်ဟိုကြားမှဒန်းညီညီများမှုမရှိခဲ့တာမျိုးတွေပေါ့အခုတော့နည်းနည်းအမျိုးသမီးအမျိုးသားပါဝင်မှုကမျှတလာတဲ့သဘောမှရှိရမျိုးတွေတော့တွေ့ရပါတယ်ရှင်ဒါကနေဦးတွေးရှိတဲ့ပြင်ရတယ
်မဲယုံတွေကိုမဲလာပေးတဲ့မတန်ဆွဲမဲဆန္ဒရှင်တွေအတွက်မဲပေးဖို့အစီအပြေချောင်းပွေစေပဲအစီအစဉ်တွေကတော့အားနည်းနေဆက်ဖြစ်ပြီးဒီကနေ့မဲဆန္ဒရှင်ပြည်သူတွေမဲလာရောက်ပေးခဲ့တဲ့အခြေအနေကိုလည်းမက်ခီလေးကပြောပြပါတယ
်မတန်ဆွဲနဲ့မဲဆန္ဒရှင်တွေလာထည့်ဖို့အတွက်ဆိုရင်ဟိုခွေးချင်းတယ်ပေါ့နော်လာရဲလူတွေအတွက်ဆိုအခက်ခဲရမျိုးရှိတယ်။နေရင်မှလည်းပဲဒီတီးတဲ့မတန်ဆွဲတွေလာဖို့အတွက်စီစဉ်တာမဟုတ်ပဲနေကြတော့နေရာကျယ်ပြန့်တဲ့အခါကျတချို့ခွေးချင်းတဲ့လာရဲလူတွေအလွယ်တကူလာနိုင်တာမျိုးတွေတွေ့ရတယ်ရှင်။ဒါပေမဲ့ရှောင်းကြီးလေးလာသူတွေတွေ့ရှိတဲ့အရာဆိုရင်ကျမတို့အစီအခံမှာပါတဲ့အတိုင်းပဲပေါ့နော်။ဒီရာဂိုင်းတော့တော်တော်များများကတော့တေချာစီမံထားတာအများကြီးမရှိပါဘူး။ဒါပေမဲ့စူးစမ်းပြီးတော့ဒီမတန်ဆန်းတွေလာနိုင်အောင်စီစဉ်ထားရမယ့်အောင်လည်းအနည်းငယ်တော့ရှိပါသေးတယ
်။အမအဲ့တော့ဒီနေ့ရွေးကောက်ပွဲဂျာပြက်ရွေးကောက်ပွဲမှာဒီလေးလက်နယ်မြေတွေမှာလာပြီးတော့မဲပေးကြတဲ့ပြည်သူလူထုရဲ့စိတ်ပါဝင်စားမှုနဲ့ပူးပေါင်းပါဝင်မှုအနေထားကရောဘယ်လိုများရှိပါလဲရှင
်။အခုမျက်မြင်အနေနဲ့ကတော့ဟိုအရင်အားကျုံးမှန်တဲ့လာလို့လည်းပြောလို့မရသလိုစိတ်ဝင်စားမှုမရှိလို့လုံးဝဒီပေါ်တက်မှတ်ရအောင်မပြေဘူးလို့လည်းပြောလို့မရတဲ့အခြေအနေမျိုးမှာတော့ရှိပါသေးတယ်။အဲ့တော့ဟိုဒီမျက်မြင်အခြေအနေနဲ့ညှော်မှန်းရတာတော့ဟိုပုံမှန်ကျမတို့ဒီရွေးကောက်ပွဲရဲ့ရလက်ကယုံကြည်နိုင်နေပေါ့နော်။လာထဲလူရဲ့အခြေအနေကအရန်ရာတိုင်းလုံးနည်းတာမျိုးမဖြစ်နိုင်ဘူးလို့မျှော်လင့်ရပါတယ်။ဒါပေမဲ့တကယ်လို့ဟိုအထည်ရေတွက်ပြီးလို့ရှင်ပေါ့အစင်းအတိအကျတင်တော့ကျမတို့တည်ရဝင်ထုတ်ပြန်နိုင်မှာပါရှင
်။ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ Pace နဲ့ဖတ်တီးရိတ်ဖွဲ့တို့ပူပေါင်းပြီးတော့ဂျားဖြတ်ရွေးကောက်ပွဲအတွက်လစ်လက်မဲဆန္ဒတွေဒီမှာကျင်းပနေတဲ့မဲယုံတွေကိုစောင့်ကြည့်လေ့လာသူပေါင်း989ဦးနဲ့အဓိကစောင့်ကြည့်လေ့လာခဲ့ကြတာဖြစ်ပါတယ်။ဒေမျိုးတွေမှာတော့မဲဆန္ဒရှိပြည်သူတချို့မဲဆန္ဒပေးဖို့အခက်ခဲကြုံခဲ့ကြရတယ်လို့နိုင်ငံရေးပါတီတွေဘက်ကလည်းတွေ့ခဲ့ရတဲ့အခြေအနေတွေမဲယုံမှုတွေဘက်ကရွေးကောက်ပွဲဥပဒေကိုသိရှိဒါလည်းဘူးကအတော်လေးအားတဲ့ဒေတာကိုတွေ့ကြုံခဲ့ရတယ်လို့မန္တလေးတိုင်းကြီးကြံပြုတ်တဲ့မဲယုံအပတ်လေးမှာအဓိကစောင့်ကြည့်ခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်ပါတီရဲ့ရွေးကောက်ပွဲအောင်တိုင်းရေးတာဝန်ခံဦးပြိုးဟန်ကလည်းသူ့အတွေ့အကြုံပြောပြခဲ့ပါတယ
်ခက်ခဲကတော့ဒီအားနည်းချက်ကတော့တော်တော်ကိုများပါတယ်များတယ်ဆိုတာကဒီကျွန်တော်တို့ဒီမိတ်ဆွေတွေမဲယုံနေမှာသူကမှတ်ဖို့နေမှာပါလို့မပြရဘူးသူကနေနေမှာပါတယ်အဲ့ဒါကိုရက်ကွက်လူကြီး၆ခန်းသာလည်းမရှိဘူးပုံစံ66နဲ့လည်းပြေးနေအပေးမခံတာတွေပါဒီအဲ့မှာတွေ့ရတယ်တွေ့ရတော့ကျွန်တော်တို့ဝင်ပြောတော့အပိခံမှမယ်ပါညာပြောတယ်ဒါပေမဲ့လူ100လောက်ပြန်သွားပြီပြေးနေရလို့ပြန်သွားတယ်ဒီကြီးက100လောက်ရှိတယ်ပြောတယ်ဟုတ်အဓိကတော့ကျွန်တော်တို့မဲယုံဒီလိုမဲယုံပေါ်မရှင်ဥက္ကရာတွေ တော့ရွေးကောက်ပွဲဥတွေသူတို့အထူးကနားနေဖို့ဆိုတယ်သူတို့ကရွေးကောက်ပွဲဥတွေနားမလည်ပဲနဲ့ကျွန်တော်တို့ဒီပါတီတွေကိုပုံသက်ရှိဆိုင်ပုတ်တွေကိုချုပ်ဆိုင်တာမျိုးတွေရှိတာကလည်းကျွန်တော်တို့ရွေးကောက်ပွဲနားနေမှာတော်တော်လေးစိတ်ကြတိကောက်ဖေးရတဲ့အားမျိုးနောက်တစ်ချက်ကသူတို့ကမဲယုံသူတို့ဒီကြားထဲမှာမဲစင်းတွေပောက်တဲ့နေရာမှာလည်းမဲစင်းတွေပြည့်စုံအောင်တော့ဓာတ်ရီရှိ
ဒီကနေ့ကျေပါခဲ့တဲ့ဘဲဆန္ဒတဲ့73နေရာကတော့ပြည်သူ့လွှတ်တော်အတွက်ချင်းပြည်တဲ့ကပတ်လက်ရှမ်းပြည်တဲ့လဲချရခိုင်တိုင်းဒေသကြီးတာပွေဘန်တလေးတိုင်းဒေသကြီးပြည်ချံတောက်အမျိုးသားလွှတ်တော်အတွက်ကတော့ကချင်ပြည်တဲ့မြကြီးသားတဲ့ပြည်နယ်တဲ့တိုင်းဒေသကြီးလွှတ်တော်အတွက်ပတူပီတပူးအုတ်တွေးတပိတ်ချင်းရသေတောင်ဘေးဘူးစိတ်ကတဲ့ဘန်တလေးတိုင်းဒေသကြီးကရှမ်းတိုင်းဒေသရဲ့ဝန်ကြီးရဲ့ဘဲဆန္ဒတွေပါဝင်တာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်နောက်ဆုံးချိန်နေပြီးတော့ငင်းငိမ့်ထိပ်ပြီးဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။ပြည်တွင်းငင်းငိမ့်ရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲ။လက်နက်ကင်ပြိပခါတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို FOIX စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ဖီယိုရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင် VOA ကနေည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာတော့ရွေးကောက်ပွဲမဲရိတ်တွက်မှုနောက်ဆုံးရလဒ်အခြေအနေတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်
မနက်ငယ်မှဒီကနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲအတွက်မဲယုံနေပိတ်နေပြီဖြစ်တာကြောင့်ဒီမကြခင်မှာမဲရလက်တွေကိုသိရတာမှာပါနိုင်ငံတော်ဝန်လက်လက်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်နေရာ73ခုအတွက်ရွေးကောက်ပွဲပြန်လည်ကျင်းပတာပါဒီကနေ့ကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲယုံတွေကိုကိုယ်တိုင်တောက်ရောက်လေ့လာကြည့်ရှုခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာစီယေကဒီအမေရိကန်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအခိုင်အမာအားပေးထောက်ခံသူတွေဖြစ်ကြောင်းသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံပေါ်စီးပွားရေးတံခတ်ပိတ်ဆို့မှုကိုမယုံသိမှုဆိုရင်သူတို့ရဲ့နျူကလ িয়ার လက်နက်တွေအကောင်လောင်လုပ်နိုင်ွယ်ရှိတယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။တောက်ကြောင်ကြီးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တကယ်လို့အမေရိကန်ကစီးပွားရေးပိတ်ဆို့မှုတွေကိုမယုံသိမှုဆိုရင်မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့နျူကလ িয়ার အင်အားနဲ့စီးပွားရေးဖွံ့ဖြိုးမှုတပြိုင်နက်တည်းတိုးလာစေမယ်ပြုံကျင်းမူဝါဒကိုပြန်လည်အသုံးပြုလာနိုင်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစားတွေကိုရှာဖွေသူရင်ကုန်သမားတဦးသေဆုံးသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ Lion Air လေကြောင်းအမှတ် JT610 ဟာတနင်္လာနေ့ကဂျကာတာကနေပြန်တက်ခဲ့ပြီးမင်းနက်ပိုင်းအထက်မှာပဲဂျာဗာပင်လယ်ထဲပြတ်ကျခဲ့တာပါ။အသက်48နှစ်အရွယ်အင်ဒိုနီးရှားရင်ကုန်သမားဆာဆီယာချရယ်အန်တူဟာတောက်ကြနေ့မှာရေပြင်းရနဲ့ပတ်သက်တဲ့မတော်တဆဖြစ်ရကြောင်းကွယ်လွန်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။သူကမြင်းကလေးနဲ့ဆူနာမီဒဏ်ခံရတဲ့ဒီပါလူဒေသကကေဇေးလုပ်ငန်းတွေမှာလည်းကူညီခဲ့ဘူးပါခင်ဗျာ
။စနေညအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်တိုင်းဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့အရှောင်းကန်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.